တချိန်တုန်းကဒီမိုကရေစီအစိုးရအနေနဲ့တပါတီအာဏာရှင်ဆန်ဆန်တစ်ဖက်သက်လှုပ်ဆောင်မှုတွေကြောင့်တပ်မတော်ကအာဏာသိမ်းယူခဲ့ရတဲ့အဖြစ်မျိုးအနာဂတ်မှာမဖြစ်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သမိုင်းသင်ခန်းစာယူသင့်တယ်လို့တပ်မတော်သားကိုယ်စားလှယ်ကဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေအတိုင်းမလုပ်ဘူးဆိုရင်အန်ဒီရဲ့ကြီးရဲ့လို့လဲတက်မတော်ကိုယ်စားလှယ်ဘက်ကသတိပေးပါတယ်နိုင်ငံရေးအကဲခတ်တွေကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြကြပါတယ်ဒီကြောင့်တော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင
်ဒီကနေ့ပြည်အောင်စုလွတ်တော်မှာကင်းဒီနယ်မဲဆန္ဒနဲ့အမှန်ငါးကစိုင်းတန်းနိုင်အပါဝင်တခြားပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေတင်ပြထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆွေးနွေးရမှာအခုလိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပါလေ
။ဒီမှာတမိုင်းချေရတဲ့ဖြစ်ရတစ်ခုကိုထုံထုံတင်ပြရပါလေ။ဆင့်ခေါ်ပြီးဖြစ်တဲ့လွှတ်တော်အစည်းအဝေးကိုဝန်ကြီးချုပ်ဦးနုနဲ့နိုင်ငံတော်တမတာဦးဝင်းမောင်တို့ကကြိုးကြောင်ဖော်ပြချက်မရှိဘဲပယ်ဖျက်ခြင်းကြောင့်ဒီနေ့ဖက်ဒရယ်အဖွဲ့ချုပ်လုံဘူးဆောင်အဖွဲ့က1958ခုနှစ်အောက်တိုဘာ22ရက်နေ့ရက်စွဲနဲ့ကြေညာချက်တောင်းထုတ်ပြန်ခဲ့ရမှာပါလီမန်ကိုမိမိအာဏာတည်လဲရေးအတွက်မိမိခပိုင်ဆောင်ဖွဲ့စည်းခဲ့လို့သဘောထားကပေါက်လုံးပေါက်လန်လုံးလန်ပြုကျင့်လျက်ရှိရာဒီလိုပြုကျင့်ခြင်းဟာဒီတော်စုမြန်မာနိုင်ငံတော်မှာပါလီမန်ဒီမိုကရေစီစနစ်ကျဆောက်အောင်ကာယကံမြောက်ကျူးလွန်ခြင်းဖြစ်တယ်ဟုဝေဖန်ပြစ်တင်ထုတ်ပြန်ခဲ့မှုကိုအထူးသတိပြုနိုင်ဖို့ထုတ်လုပ်တင်ပြပါ
ဒုတိယပုံမူကြီးမျိုးထွန်းအောင်ကခုလိုတင်ပြဆွေးနွေးခဲ့တာပါဒီလိုဆွေးနွေးကြတဲ့ပတ်သက်လို့လွှတ်တော်မှာအနာရပါတီ NLD ဘက်ကတော့ဆွေးနွေးချက်ကိစ္စနဲ့မသက်ဆိုင်တာကြောင့်ဆိုပြီးဒီဆွေးနွေးချက်ပေါ်ကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့လက်ရှိလွှတ်တော်တက်တန်းအတွင်းမှာအပြီးသက်ဆောင်ရွက်မဲ့အကြောင်းပြည်အောင်စုလွှတ်တော်နိုင်ငံကဥတီခုံမြတ်ကပြောဆိုခဲ့တာရှိပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တာဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကတော့လိုအပ်ရင်ပြင်ဆင်တာတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါ့အပြင်လည်းတက်မတော်သားကိုယ်စားလှယ်တွေအနေနဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြင်ဆင်လိုတဲ့အချက်တွေကိုထောက်ခံပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံရေးအကဲခတ်တွေဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြနေကြပါတယ်။ဒီလိုအခြေအနေမျိုးကိုကြော်လွားဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တိုင်းပြည်အကျိုးအတွက်အသေးချာရှေ့ရှုဖို့တိုက်တွန်းလိုက်သူကတော့နိုင်ငံရေးလေလာတုံတက်သူဒေါက်တာရမျိုးသိမ့်ပ
ါတကယ်တမ်းကတော့တော့နိုင်ငံရေးရတော့နှိမ့်နိုင်ဆွေးနွေးပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့အချင်းကအဖြေရှာနိုင်မှုကအရေးကြီးတယ်လို့မြင်တယ်နော်ဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းပဲဟုတ်လားဒီသူတို့နေစဉ်ဟုတ်လားရွတ်ဆိုနေတဲ့တစ္ဆာအဓိဋ္ဌာန်မှာပါတယ်လို့ပဲတော့ငါနိုင်ငံတော်ငါနိုင်ငံသားအတွက်ကိုရှင်းရင်တင်ပြီးတော့ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအတွက်အကောင်းဆုံးဖြစ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်မှုတွေကိုပေါ်ဆောင်နိုင်မှုအတွက်အမျှော်မြင်ရှိရှိနဲ့ညှိနှိုင်းဆွေးနွေးအဖြစ်ရှာနိုင်မှုမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်နိုင်ငံရေးစီးပွားရေးလေလာတုံ့တက်သူဦးမီခင်ကတော့နှစ်ဖက်ဘုံသဘောတူညီချက်ရအောင်ညှိနှိုင်းလှုပ်ဆောင်ဖို့လိုအပ်နေပြီလို့ထောက်ပြသွားပါတယ
်ဒီချက်ကထိပ်ပိုင်းကညှိနှိုင်းရင်ဒီကဘုံရုပ်ရှိဝဘေကိုတော့မြေဆိုရေးပြီးတော့အဲ့ဒီပုံမှာတကယ်ကြက်ထိုင်နေတဲ့ဆွေနှောင်းဟိုအဖြေရတယ်ဆက်တော့မဖြစ်နိုင်နေတဲ့ကျိုးစုကမတူတဲ့ရှိတော့ကနေတော့နေပါတော့ပြည်ရန်ရှင်းမှုမလဲဘူးအဲ့ဒီကနောက်တစ်ခုကြတော့မှမြင်နေတဲ့အမြင်တွေခံယူနေတဲ့အကြည့်တွေသဘောထားတွေပေါ့နော်အဲ့ဒီကိုတော့အားမယ်
အတိုက်ခံပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစတင်ဖွဲ့စည်းချိန်မှာဥပဒေနဲ့မကိုက်ညီကြောင်းကန့်ကွက်ခဲ့တာရှိခဲ့ပါတယ်။တမတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာပါဝင်မှုငြင်းဆန်ထားသလိုရခိုင်တိုင်းရင်းသားကိုယ်စားလှယ်အချို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ထားတာရှိပါတယ်ရှင်။